သမရဦးသိန်းစင်ဟာဇွန်လ27ရက်နေ့ကနေ30ရက်နေ့ထိမွန်ဂိုလီးယားနိုင်ငံစီလာရောက်မယ်လို့မွန်ဂိုလီးယားသမရရုံးရင်အင်တာနက်ဆာမျက်နှာမှာဇွန်လ26ရက်နေ့ဆိုတဲ့ကြေညာထားပါတယ်။မွန်ဂိုလီးယားသမရဆာခီယာချင်းအယ်ဘတ်ဒိုးရဲ့ဖိတ်ကြားချက်ရလာရောက်မှာဖြစ်တယ်လို့ပြောထားပါတယ်။ဒါဟာ1956ခုနှစ်မှာနိုင်ငံခြားတရမန်ဆက်ဆံရေးထူထောင်ခဲ့ခြင်းကလေးကဆိုရင်မြန်မာသမရတဦးမွန်ဂိုလီးယားနိုင်ငံစီတရုတ်ဝင်နိုင်ငံတော်ခီးစဉ်ဖြစ်ပထမဆုံးအကြိမ်တွားရောက်တာဖြစ်ပါပါ။ခီးစဉ်တွင်မွန်ဂိုလီးယားသမ္မတအလွတ်တော်ဥက္ကဋ္ဌဝန်ကြီးချုပ်တို့နှင့်သမ္မတဦးသိန်းစိန်တရားဝင်တွေ့ဆုံဆွေးနွေးတာတွေလုပ်ဖို့ရှိတယ်လို့ထုတ်ပြန်ကြမှာဖော်ပြပါတယ်။အဲဒီဆွေးနွေးပွဲတွေအတွင်းတပ်တူတူဖော်ရေးခီးသွွားလုပ်ငန်းစိုက်ပျိုးရေးယဉ်ကျေးမှုကဏ္ဍတွေနဲ့ဆက်ဆက်တာတွေကိုဆွေးနွေးကြဖို့ရှိတယ်လို့ဒီမိုကရေစီအသွင်ကူးပြောင်းရေးဆိုင်ရာမွန်ဂိုလီးယားနိုင်ငံရဲ့အတွေ့အကြုံနဲ့အမြင်တွေကိုအပြန်အလှန်ဖလှယ်ကြမှာဖြစ်ပြီးတော့ဒေသတွင်းနဲ့နိုင်ငံတကာမိဖက်ပူးပေါင်းဆောင်ရွက်ဆိုင်ရာကိစ္စရပ်မျိုးစုံကိုပြောဆိုကြဖို့ရှိတယ်လို့လည်းထုတ်ပြန်ချက်ကဆိုပါတယ်။ဒါအပြင်မြန်မာနဲ့မွန်ဂိုလီးယားကြားပူးပေါင်းဆောင်ရွက်ဆိုင်ရာသဘောတူညီချက်တွေကိုလက်မှတ်ရေးထိုးကြဖို့စီစဉ်ထားတယ်လို့မွန်ဂိုလီးယားသမ္မတရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမ္မတဦးသိန်းစင်ရဲ့အခုခီးစဉ်နဲ့ပတ်သက်ပြီးအစိုးရပိုင်းသတင်းစာတွေမှာတရားဝင်ကြေညာတာတော့မတွေ့ရသေးပါဘူး။